ကျွန်တော်တို့ဒီနေ့လေ့လာမယ့်အပိုင်းစိတ်ပိုင်းနဲ့ပတ်သက်ပြီးတော့စပြီးတော့လေ့လာပါမယ်။စိတ်ဆိုတာပြီးခဲ့တဲ့ဘက်ကပြောခဲ့ပြီးပါပြီ။အာယုံကိုရအောင်ယူခြင်းအပြင်တည်တတ်တဲ့သဘာဝ။ဒါကြောင့်ဓမ္မမိတ်ဆွေတို့ကျွန်တော်တို့အပါအဝင်တက်ရှိတတ္တဝါတွေမှာဆိုရင်ငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်တတ္တဝါဘလို့ပဲနာမည်တွေခေါ်ထားကြတကယ်ထင်ရှားရှိတဲ့ပရမတ္ထတရားတွေသုံးပါးပဲရှိပါမယ်။ဒါကတော့နံပါတ်၁ကအစင်းအတန်အနံ့ရတာအတွေ့အထိဆိုတဲ့အာယုံအမျိုးမျိုးကိုရအောင်ယူပြီးတော့သိနိုင်စွမ်းတဲ့သဘာဝရှိတဲ့တရားကျမတို့မှာရှိပြီးသားဖြစ်ပါတယ်။အဲ့ဒီတရားကိုစိတ်လို့ကျမတို့သုံးပါမယ်။အဲ့ဒီစိတ်တွေကိုမှကောင်းအောင်ဆိုးအောင်အမျိုးမျိုးခြေလှယ်တတ်တဲ့သဘာဝကိုစေတသိက်လို့သုံးပါတယ်။အဲ့ဒီစေတသိက်သဘောတရားပေါင်းသည်52ပါးရှိပါတယ်။အဲ့ဒီစေတသိက်တို့သည်စိတ်ကိုမှီပြီးတော့မှစိတ်ကိုခြေလှယ်တတ်တဲ့သဘာဝဖြစ်ပါတယ်။စိတ်နဲ့အတူဖြစ်တဲ့ချုပ်တတ်တဲ့သဘာဝရှိပါတယ်။ဒါကြောင့်အာယုံကိုတိတတ်တဲ့စိတ်ရယ်လို့ဖြစ်လာပြီဆိုရင်အဲ့ဒီစိတ်နဲ့အတူစေတသိက်တွေပါလာပြီးဖြစ်ပါတယ်။အဲ့ဒီစေတသိက်တွေကစိတ်ကိုကောင်းအောင်တစ်မျိုး၊ဆိုးအောင်တစ်မျိုး၊အမျိုးမျိုးခြေလှယ်ကြတဲ့အတွေ့အကြောင်းစိတ်သည်အကျဉ်းအားဖြင့်89အကျယ်အားဖြင့်121ပါးကွဲပြားသွားခြင်းဖြစ်ပါတယ်။ဒါကြောင့်စိတ်89 121ပါးကွဲသွားတာသည်စေတသိက်တွေကြောင့်ဆိုတာအရင်ဆုံးသိထားဖို့ဖြစ်ပါတယ်။အဲ့ဒီတော့ကျမတို့သက်ရှိတို့ရဲ့တန်တန်မှာစိတ်စေတသိက်ဆိုတဲ့သဘောတရားတို့သည်အာယုံကိုသိနိုင်စွမ်းတဲ့အတွက်ကြောင့်ဒီနှစ်ခုကိုပေါင်းပြီးတော့နံလို့သုံးပါတယ်။နောက်တစ်ခုအဲ့ဒီစိတ်စေတသိက်ဆိုတဲ့နံနေတွေမကဘဲနဲ့ကျမတို့ရဲ့တန်တန်မှာအပူအေးစတဲ့စံကြေဘက်တွေနဲ့တွဲရင်ပြောင်းလဲဖောက်ပြန်တတ်တဲ့သဘာဝဖြစ်တဲ့ရုပ်လည်းရှိတယ်။ဒါပြီးခဲ့တဲ့အပတ်ကပြောပြီးဖြစ်ပါတယ်။အခုကျမတို့နည်းနည်းပြန်ကြည့်မယ်ဆိုရင်တရှိတတ္တဝါတို့ရဲ့တန်တယ်မှာတကယ်ထင်ရှားရှိတဲ့ပရမတ္ထတရားတွေကိုပြောပါလို့ပြောရင်တရှိလို့ပြောရင်ပြီးခဲ့တဲ့ဘက်ကလည်းပြောခဲ့ပြီးပြီလူတရှိပဲဖြစ်ဖြစ်နတ်တရှိပဲဖြစ်ဖြစ်ဗြဟ္မာတရှိပဲဖြစ်ဖြစ်အပယ်လေးဘုံသားတွေမှာပဲဖြစ်ဖြစ်တရှိတတ္တဝါတယောက်အဲ့ဒီတရှိတတ္တဝါမှာယောက်ျားဖြစ်စေမိန်းမဖြစ်စေနတ်ဖြစ်စေစသည်ဖြင့်ပေါ့အထီးဖြစ်စေအမဖြစ်စေနတ်သားဖြစ်စေနတ်သမီးဖြစ်စေဘလို့ပဲကွဲသွားသွားတကယ်ထင်ရှားရှိတဲ့သဘောသည်အာယုံဆိုတဲ့အစင်းတဲ့အနဲ့အရသာတွေကိုသိနိုင်စွမ်းတဲ့စိတ်အဲ့ဒီစိတ်တွေနဲ့အတူဖြစ်ပြီးတော့စိတ်ကိုကောင်းအောင်ဆိုးအောင်အမျိုးမျိုးခြေလှယ်နိုင်စွမ်းရှိတဲ့စေတသိက်ပြီးလို့ရှိရင်အပူအေးစတာတွေနဲ့တွေ့လို့ရှိရင်ပြောင်းလဲဖောက်ပြန်တတ်တဲ့သဘာဝဖြစ်တဲ့ကျမတို့မျက်စိနဲ့မြင်တွေ့နေရတဲ့ခန္ဓာကြီးရဲ့လို့ခေါ်နေကြတဲ့ရုပ်ခန္ဓာကိုယ်ကြီးလို့ခေါ်နေကြတဲ့ရုပ်တရားတကယ်တော့ခန္ဓာကိုယ်ကြီးလို့ပြောလိုက်တယ်ကိုလို့ပြောရင်ကျမတို့ကစိတ်ထဲမှာရုပ်ကြီးကိုပဲထင်ထားတယ်တကယ်တော့ကိုဆိုတာအပေါင်းစုပဲခန္ဓာဆိုရလဲအပေါင်းစုအဲ့ဒီခန္ဓာဆိုတဲ့အပေါင်းစုကြီးထဲမှာရုပ်လဲပါမယ်နံလဲပါမယ်သို့တော်မျက်စိနဲ့မြင်နေရတာဘာပဲမြင်ရလဲဆိုရင်ရုပ်ကြီးကိုပဲမြင်နေရတဲ့အတွက်ကြောင့်ဟာဒီရုပ်ကြီးကိုကျမတို့ကသိနေကြတာကိုယ်ခန္ဓာကြီးလို့သိထားတယ်ဒါကြောင့်ကိုယ်ခန္ဓာကြီးလို့ပြောလိုက်တဲ့နေရာမှာကိုဆိုတဲ့စကလုံးဒီကာယဆိုတဲ့စကလုံးကလာထားတာကာယဆိုတဲ့အတွက်ကြောင့်ကာယဆိုတာဒီအပေါင်းစုပါပဲနော်အပေါင်းစုကာယကြီးခန္ဓာဆိုရလဲအပေါင်းစုကာယကြီးအဲ့တော့အဲ့ဒီအပေါင်းစုကာယကြီးထဲမှာဘာလဲပါမလဲအာယုံကိုသိနိုင်စွမ်းတဲ့စိတ်စိတ်နဲ့အတူဖြစ်တတ်တဲ့အာယုံကိုသိခြင်းသဘောတရားရှိတဲ့နံလဲပါမှာပဲဒါကြောင့်နံကိုဆိုရင်ကျမတို့ကနာမကာယရုပ်ဆိုလို့ရှိရူပကာယလို့ကျမတို့တရားသဘာဝမှာပြောလို့ရှိတယ်နော်နာမကာယရူပကာယသို့တော့နံဆိုတဲ့သဘာဝကမျက်စိနဲ့မြင်လို့မရအောင်သူ့ကိုကြတော့နံဆိုတဲ့သဘာဝကိုဘာနဲ့သိနိုင်စွမ်းရှိတယ်လဲဉာဏ်နဲ့သိနိုင်စွမ်းရှိတယ်။ဒါကြောင့်ဒီနံဆိုတဲ့သဘာဝဒီမျက်စိနဲ့မြင်လို့လည်းမရဘူး။အကောင်အထည်အတုံးခဲပုံတံတွေလည်းမရှိကြဘူး။အဲ့ဒီနံတို့ရဲ့သဘာဝကိုဉာဏ်နဲ့သာသိနိုင်စေဖို့အဲ့ဒီဉာဏ်ဆိုတဲ့တရားတွေဒီကျမတို့ဓမ္မမိတ်ဆွေတို့မှရှိပြီးသားပဲ။ဉာဏ်ဆိုတာကိုနောက်တနည်းပြောလို့ရှိရင်ပညာလို့လည်းသုံးလို့ရှိတယ်။အဲ့ဒီဉာဏ်ဆိုတဲ့ပညာသဘောတရားတွေကျမတို့ရဲ့စေတသိက်အုပ်စုထဲမှာရှိပြီးသား။ဒါကြောင့်တရှိတတ္တဝါတယောက်မှာစိတ်ရှိတယ်။စေတသိက်တွေလည်းရှိတယ်ဆိုတော့စေတသိက်ဆိုတဲ့သဘောတရားပေါင်းဒီ52ပါး။အဲ့ဒီ52ပါးထဲမှာစိတ်တွေကိုမကောင်းအောင်စိုးသွားအောင်ယုံမာသွားအောင်ညစ်ထေးသွားအောင်ခြေလှယ်တဲ့စေတသိက်အုပ်စုပေါင်း14ပါးရှိမယ်။ဟုတ်ပြီနော်အဲ့ဒီစေတသိက်14ပါးဒီစိတ်တွေကိုခြေလှယ်လိုက်တဲ့အခါစိတ်တို့ဒီမကောင်းတဲ့စိတ်ပြောင်းသွားတယ် အပြစ်ရှိတဲ့အလုပ်တွေလုပ်ဖြစ်သွားတယ်စိတ်တွေပြောင်းသွားတယ်ဒါကြောင့်မကောင်းတဲ့စိတ်အပြစ်ရှိသောစိတ်ကိုပါဠိလိုအကုသိုလ်လို့သုံးတယ်မကောင်းတဲ့စိတ်အပြစ်ရှိသောစိတ်တွေကိုပါဠိလိုအကုသလပါဠိလိုပြောရင်အကုသလပါဠိဖြစ်လိုက်ပြီဆိုရင်ကျမတို့ဒီမှာလုံရစ်တီတချောင်းငင်နဲ့လက်သက်နော်ပါဠိဖြစ်လိုက်တယ်ဆိုအဲ့ပါဠိကိုအသက်တင်လိုက်တာပါဠိကိုတတ်လိုက်တာပဲပါဠိတတ်လိုက်ရင်ပါဠိသည်ပြည့်ထွက်သွားပြီဒါဆိုရင်အကုသိုလ်ဆိုတဲ့စကလုံးသည်ပါဠိစကလုံးလားဆိုမဟုတ်တော့ပါဠိပြည့်စကလုံးပါဠိရင်းကဘယ်ကလာလဲအကုသလဆိုတာကလာတာတယ်မြန်မာလိုအဓိပ္ပာယ်ပြောပါမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောကိုအကုသလအကုသိုလ်လို့သုံးတယ်အဲ့တော့အဲ့ဒီစိတ်ဒီမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောပြောင်းသွားအောင်ဘသူကချေလေလိုက်လဲလို့ပြောရင်ဟာဒီစေတသိက်52ပါးတည်းက14ပါးသောသဘောတရားတွေကချေလေလိုက်တယ်အဲ့ဒီ14ပါးသောတရားတွေကိုလည်းပါဠိလိုဘလို့ပဲသုံးလဲအကုသလအကုသိုလ်သူ့ကိုလည်းသုံးရင်ဟာလားအကုသလအကုသိုလ်သူကြတော့ချေလေတာဖြစ်တဲ့အတွက်ကြောင့်အကုသိုလ်စေတသိက်လို့ကျမတို့သုံးလိုက်မယ်။အကုသိုလ်စေတသိက်တွေကနေပြီးတော့အာယုံကိုသိနိုင်စွမ်းနဲ့အစင်အတန်းအနှံ့အယတာအတွေ့အထိတွေကိုသိနိုင်စွမ်းနဲ့ဟောဒီစိတ်ကိုခြေလေလဲခြေလေလိုက်ကောအဲ့ဒီစိတ်ဒီမကောင်းတဲ့စိတ်ကြီးပြောင်းသွားတယ်။အပြစ်ရှိတဲ့စိတ်ကြီးပြောင်းသွားတယ်။မကောင်းတဲ့စိတ်အပြစ်ရှိသောစိတ်ကိုအကုသိုလ်စိတ်လို့ကျမတို့ခေါ်ပါပြီ။ဟုတ်ပြီနော်။အဲ့တော့ခြေလေလိုက်တာကစေတသိက်ဒီ14ပါးချေလေလိုက်တဲ့ပေါ်မူတည်ပြီးတော့အဲ့ဒီစိတ်ဒီအကုသိုလ်စိတ်လို့ပြောင်းသွားတယ်အကုသိုလ်စိတ်ပေါင်းဘယ်လောက်ရှိသလဲဆိုရင်စိတ်ပေါင်း89ပါးတည်းကအကုသိုလ်စိတ်ပေါင်းဒီ12ပါးရှိသွားတယ်ဒါကြောင့်အကုသိုလ်စိတ်14ပါးချေလေလိုက်တဲ့အတွက်အကုသိုလ်စိတ်က12ပါးအတိအကျဖြစ်သွားတယ်ဒါဆိုကျမတို့ကမင်းဆရာလေးပေါ်လာတယ်ချေလေတုန်းက14ခြေလေပြီးတော့ဖြစ်လာတဲ့စိတ်ကကြတော့စနစ်ဘလို့ဖြစ်တယ်လေ14ကြောင့်စနစ်ဖြစ်တာလားဒီလိုတွေးစရာရှိတယ်တကယ်တော့ဒီအကုသိုလ်စိတ်ဖြစ်သွားဟာဒီ14ပါးသောစေတသိက်တွေမကဘူးအခြားစေတသိက်တွေလည်းပါသေးတယ်အဲ့ဒီအကြောင်းသင်စိတ်ကိုတော့စေတသိက်ပိုင်းကြမှာသင်လိမ့်မယ်ဒါကြောင့်စေတသိက်ပေါင်း52ပါးထဲမှာပင်ကိုအကုသိုလ်စိတ်ကြီးဖြစ်သွားအောင်ကျိုးဆွဲခြေလေလိုက်တာကတော့အကုသိုလ်စေတသိက်14ပါးလို့တော့သိထားပါ။ဘာတွေလဲဆိုတာကိုစေတသိက်ပိုင်းဆိုတဲ့ဒုတိယပိုင်းမှာကျွန်တော်တို့အသေးစိတ်ဆက်တင်မယ်။